င်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါများရှင
်ဒီ56ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေပြီးတော့14ရက်ထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေပါတယ်ဒီထဲမှာမြမအရေးကိုလည်းအဓိကထားပြီးတော့ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာပါတယ်ဆိုပြီးတော့သိရပါတယ်ဒီတော့ဒီပုံမှာဘာတွေထူးခြားလာနိုင်ပါသလဲ
အဓိကထားဆွေးနွေးမယ့်အကြောင်းအရာသုံးခုရှိပါတယ်သူတို့ကအဲ့ဒီမှာဆိုတော့များစီရဲမြမအရေးပါတယ်နောက်ပြီးတော့ဒီအစ်တော်အရှာဒေသအတွင်းမှာလက်နက်ပြိုင်ဆိုင်တပ်ဆင်လာကြတာပါတယ်နောက်တစ်ခုကတောင်တုပ်ပင်လယ်မှာတရုတ်နဲ့အမေရိကန်အင်အားပြိုင်နေကြတာထိကြိုက်တွေ့နေကြတာဒီကိစ္စသုံးခုဟာအဓိကဆွေးနွေးမှာဖြစ်ပါတယ်အဲဒီမှာမြန်မာအရေးဆိုတာကတော့မြန်မာနဲ့ပတ်သက်တဲ့လူတွေအတွက်အတော်လေးအရေးကြီးတဲ့ကိစ္စပါကျန်တဲ့နှစ်ခုကတော့ကမ္ဘာအတွက်ပါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာအရေးကိုကင်တွယ်ဆွေးနွေးတဲ့နေရာမှာလည်းပဲအာဆီယံရဲ့အစည်းအဝေးတွေမှာများသောအားဖြင့်နောက်ဆုံးပေါ်ထွက်လာတဲ့ရက်လက်ကတော့စိတ်ပြီးတော့ရှေ့မတူတာကိုတွေ့ရပါတယ်။ဒါလည်းဘာကြောင့်လဲဆိုတော့အာဆီယံမှာသူ့ရဲ့ Cardinal Principles ပေါ့အဓိကမူကြီးနှစ်ရက်ရှိပါတယ်စီးရဲ့အတိုင်းပါပဲ။အကုန်လုံးသဘောတူညီချက်ရမှသုံးဖြတ်ချက်ချမယ်ဆိုရယ် Consensus လိုအပ်တဲ့နောက်ပြီးနိုင်ငံရဲ့ပြည်တွင်းကိုတနိုင်ငံဝင်ဆွဲရဘူးဆိုရယ်ပုံမှန်မူတည်ထားတယ်။ဆိုတော့ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းတနိုင်ငံချင်းပြောတဲ့အခါမှာတော့အာဆီယံဆွေးနွေးပွဲတွေမှာသူတို့ပြင်းထန်တာပြောကြပါရတယ်ဒါပေမဲ့နောက်ဆုံးပိတ်ပူတွေးကြီးညာချက် joint communicate ထုတ်တဲ့အခါမှာတုံတောင်းလို့သွားတယ်လေတံပြော့သွားတာတွေ့ရပါတယ်ဆိုတော့ဒီအာဆီယံရဲ့ဒီမူနှစ်ရက်ကိုအပြစ်ပြောစရာလည်းမဟုတ်ပါဘူးအာဆီယံအဖွဲ့မှာဇယိုက်မတူသဘာဝမတူတဲ့နိုင်ငံတွေအကုန်လုံးရောပြွန်ပြီးတော့ပါဝင်နေပါတယ် monarchy ပါတယ် atrocity ပါတယ် democracy ပါတယ်ဆိုပြီးတော့ဒါဘရင်စနစ်ရဲ့ရက်စက်ကျန်ရုပ်တဲ့အုပ်ချုပ်ရေးရဲ့ democracy ရဲ့စုပေါင်းထားတာဆိုတော့တနိုင်ငံဝင်ဆွက်နေရင်တော့ဘယ်တော့မှပြီးမှာမဟုတ်ဘူးအာဆီယံဆိုရလဲပေါ်ထွက်လာနိုင်ကြကိုအကြောင်းမရှိပါဘူးဆိုတော့ဒီအတိုင်းသူတို့ဖွဲ့စည်းခဲ့တာဖြစ်တယ်ဆိုတော့အခုထွက်လာမဲ့အစည်းအဝေးမှာလည်းပဲအစည်းအဝေးပြောသံဆိုသံတွေတော့အများကြီးကြားမှာရိုက်ခတ်မှုတွေဒါပေမဲ့နောက်ဆုံးပေါ်ထွက်လာတဲ့ရလဟာစစ်တို့နိုင်ပါမလားဆိုတော့ကျွန်တော်အနေနဲ့ပေါ်လေးသံသယရှိပါတယ်
မြန်မာပဋိပက္ခဖြည့်ရှင်းမှာဒီတက်ဆိုင်သူတွေအလုံးပါဝင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးပွဲတွေလုပ်ဖို့လိုတယ်ဆိုပြီးတော့ဒီအင်ဒိုနီးရှားနိုင်ငံဂျာယေးဝန်ကြီးရက်နိုမာဆူဒီယာလည်းပြောပါတယ်ဒါပေမဲ့ဒီ NUG ဘက်ကဒီ NUG နိုင်ငံဂျာယေးဝန်ကြီးဒေါ်စင်မာအောင်ကဆွေးနွေးပွဲတွေလုပ်နိုင်တဲ့အခင်းအကျင်းမျိုးမရှိသေးဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒီတော့လက်တွေ့မှာဒါဟာဘလောက်အတိုင်းအတာထိဖြစ်နိုင်ချေရှိပါလဲ
ပထမပြောမယ်ဆိုရင်တော့အင်ဒိုနီးရှားနိုင်ငံဂျာယေးဝန်ကြီးရက်နိုမာဆူဒီပြောတာကတော့သိသဘာဝကြပါတယ်လူတိုင်းနဲ့ထိတွေ့ဆက်ဆံဖို့ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံဖို့လိုတယ်ဆိုတော့သူတို့ကိုယ်တိုင်လည်းပဲတကယ်တမ်းတွေ့ဆက်ဆံနေရကိုလည်းတွေ့ရပါတယ်ကြားရပါတယ်ဆိုတော့ဒါဖြစ်ထန်တဲ့ကိစ္စပါဒီညံ့ပဲသွားမှဖြစ်ပါတယ်တယောက်တည်းပြတ်သဘောတမ်းလို့လည်းမရပါဘူးနှစ်ယောက်တည်းနဲ့လည်းမဖြစ်သေးဘူးအခုလုံးပဲပေါင်းစုံပါဝင်ဖို့လိုပါတယ်ဒါပေမဲ့ NUG ဘက်ကဒေါ်စီမောင်တို့တုံ့ပြန်တာကိုလည်းနားလည်နိုင်ပါတယ်သူတို့ကတော့ပယ်ချတာမဟုတ်ပါဘူးပဲပေါင်းစုံတွေ့ဆုံဆွေးနွေးနိုင်မဲ့အခင်းချင်းမျိုးလိုအပ်သေးတယ်ဆိုတာပြောတာပါဆိုတော့တကယ်လည်းပဲလိုအပ်ပါတယ်အခင်းချင်းဆိုတာတခြားအခင်းချင်းတွေလည်းအများကြီးပေါ့လေသူတို့ဘူငါးချက်တိုင်လုပ်မယ်ဆိုတော့ဘူငါးချက်ကတော့စစ်ကောင်စီနဲ့ညှိပြီးလုပ်ထားကြတာကိုသူတို့ရဲ့သဘောထားမပါဘူး။ဒါပေမဲ့ဘူငါးချက်မှာပါတဲ့အချက်တွေကလည်းပဲတကယ်လုပ်နိုင်ရတော့ကောင်းတဲ့ကိစ္စတွေပါ။ဒါလည်းမှန်ပါတယ်။နောက်တစ်ခုကဒီနိုင်ငံရေးဆွေးနွေးပွဲလုပ်တယ်ဆိုတော့အထူးသဖြင့်အင်အားညီဖို့လိုတယ်။အင်အားတစ်ဖက်ဆောင်နေအပေါ်စီးကနေပြီးတော့စစ်ကောင်စီကငါတို့အာဏာရှိရဲ့ကွာဆိုပြီးဆွေးနွေးနေရင်သိပြီးတော့အမှန်တရားမရောက်နိုင်ပါဘူး။ဒီနိုင်ငံလည်းမရနိုင်ဘူး equal footing ပေါ့လေဒန်လူကြီးလူဆက်ဆံနိုင်မဲ့အခြေအနေလိုရဲအဲ့လိုဖြစ်ဖို့အတွက်ဒီ NUG ဘက်ကလည်းပဲသူတို့ကိုချိန်နိုင်တဲ့အင်အားမြင့်ဖို့လိုရဲပေါ့လေစင်အားလို့ပြောတာမဟုတ်ပါဘူးအဖက်ဖက်ကပါစင်အားလည်းအရေးကြီးတယ်ဥပမာအဖြစ်နမူနာတစ်ခုထည့်ပြီးပြောလိုက်ရမယ်ဆိုရင်အခု Ukraine ကိုဒါအတွက်လိုက်ပောက်နိုင်တဲ့လက်နက်တွေအမေရိကန်ကပေးမယ်ဆိုရင်ဒီမှာတစ်ထက်သူတို့က justify လုပ်တယ်ဘာကြောင့်လဲဆိုတော့ဒါရုရှားနဲ့တကယ်တမ်းဆွေးနွေးလာမယ့်ဒီနေ့မှလည်းပဲဒီဘက်ကလည်းပဲစီးရန်ဒန်းလူရှိနေတဲ့ဆောက်ကိုပြသဖို့လိုတယ်ဆိုပြီး justify လုပ်တာအချက်လက်တွေ့လိုက်ရပါတယ်ဒါမှန်ပါတယ်နိုင်ငံရေးမှလည်းပဲအခု NUG နဲ့ဟိုဘက်နဲ့ဒန်းလူယူသူဆွေးနွေးနိုင်ဖို့အတွက် NUG ရဲ့အနေအထားကိုသူတို့ဒန်းလူအသီးမဲ့ပြုဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါမမှားပါဘူးသူတို့ပြောတာလည်းပဲ
ဒါပေမဲ့အခုဆိုရင်ဒီအာဆီယံနေမကပါဘူးအနောက်နိုင်ငံတွေကလည်းမြန်မာအရေးမှစိုးရိမ်လာတာကိုတွေ့ရပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ပူးတွဲထုတ်ပြန်တဲ့ဒီကြေညာချက်မှလည်းမြန်မာအကြောင်းကိုထည့်ပြီးတော့ဖော်ပြထားတာတွေ့ရတယ်နောက်ကုလသမဂ္ဂလူညီကောင်စီလက်ကျဥက္ကဋ္ဌဖြစ်လာမဲ့ဒီဗြိတိန်ကလည်းမြန်မာရေးကိုသူကထိတိယောက်ယောက်ကိုင်းတွယ်မယ်ဆိုတဲ့သဘောမျိုးလည်းပြောပါတယ်ဒီတော့ဒီမြမအရေးမှာအာဆီယံနေမကဘူးအနောက်နိုင်ငံတွေကပါတ
ဒီတက်ဆိုင်သူတွေအားလုံးပါဝင်တဲ့တနိုင်ငံရေးဝန်ကြီးရင်းတို့မှာစုတီးပြောတာကတော့သိသဘောပါလားသူတိုက်တိုက်တွန်းတွန်းလှုပ်လာတဲ့သဘောရှိလာတယ်လို့ပြောလို့ရနိုင်ပါလားဒီမှာပြောရမယ်ဆိုရင်တော့သမ္မတပိုင်ထင်နဲ့ဦးနှီးချုပ်မော်ဒီရိုးရဲ့ဆွေးနွေးချက်တကယ်တော့သူတို့နိုင်ငံနဲ့ပတ်သက်တဲ့အကျိုးစီးပွားကိုအဓိကဆွေးနွေးတာပါအဲ့ဒါမြန်မာအကြောင်း 1 clause တစ်ခုပါပါတယ်အဲ့ဒါမြန်မာအကြောင်း 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 1 clause တစ်ခ constructive dialogue ပြည်သူ့ဆောင်ရွက်ဆွေးနွေးမှုတွေလုပ်ကြပါဒါသဖြင့်အဲ့ဒါတွေကိုပြောထားတယ်ဒါကသူတို့အများအားဖြန့်ပြောလာတဲ့ကိစ္စပါသူတို့ဆိုတော့လက်တွေ့ဘယ်လိုတွေးကြမယ်လို့ဆိုတော့သူတို့ဘယ်တော့မှ initiative လုပ်ပြီးတော့အမေရိကန်ကမပြောခဲ့ပါဘူးဆိုတော့သူတို့ကပိုအလေးနဲ့ထားလာတယ်လို့တော့ကျွန်တော်မထင်ဘူးနောက်အမေရိကန်က Congress ကလွှတ်ပေးထားတယ်ခွင့်ပြုထားတယ်ပါလေအဲ non lethal assistance ပေးမယ်အညီပဲကိုဒါတော့မှသူတို့ခွင့်ပြုရမယ်မပေးပါဘူးသူတို့ကသိပြီးတက်တက်ကြောကြောမရှိလာဘူးဆိုတော့သူတို့နှစ်ယောက်တွေ့ဆုံခြင်းဟာသမ္မတဘိုင်ဒန်နဲ့မိုဒီတွေ့ဆုံခြင်းဟာအိန္ဒိယသမုဒ္ဒရာကိုမြန်မာနိုင်ငံကတဆင့်တွေ့လာမယ့်ကိစ္စကိုသူတို့အဓိကထားပြီးတော့ပြောကြတာသာဖြစ်ပါတယ်ဆိုတော့ဒီရေးအတွက်သူတို့မဟာဗျူဟာအရဘယ်လိုလုပ်မယ်နိုင်ငံရေးအရပူပေါင်းဆောင်ရွက်မှုစီးပွားရေးဘာညာလည်းနဲ့အကုန်လုံးအသေးစိတ်ဆွေးနွေးကြတာဖြစ်ပါတယ်သိတော့ထူးဆန်းတယ်လို့မဆွနိုင်ပါဘူးဆိုတော့ဗြိတိန်ကလူမျိုးရေးကောင်စီမှာအလှည့်ကြဥက္ကဋ္ဌဖြစ်တော့လည်းပဲဗီဒီယိုအာနာတေရရှာကိုမကြောနိုင်ပါဘူးသူတို့ကလည်းပြောရင်သာပြောနေပါတယ်လူမျိုးရေးကောင်စီကထုတ်တဲ့ကြေညာရေးဟာ non binding non binding ပေါ့လေလိုက်နာဖို့မလိုပါဘူးနောက်ပြီးသူတို့ကတကယ်ရေးတဲ့အခါတုံတောင်းလုပ်ရတယ်တကယ်တုံတောင်းမလုပ်ဖ ೇನೆ တခါလက်နဲ့ပိတ်ဆို့ရမယ်ဘာလို့မလို့ဆုံးဖြတ်ချက်ချရင်တရုတ်နဲ့ရရှာကလက်မမထွေးဆုံးဖြတ်ချက်ကိုထွက်မလာနိုင်ဘူးအဲတခါသာသူတို့ဆုံးဖြတ်ချက်ကိုဟိုနိုင်ငံကလက်ခံနိုင်အောင်ရှော့ပြီးတော့လုပ်ရတယ်လို့ရှိပါတယ်ဆိုတော့သိအပ်တဲ့ဆရာတော့မဟုတ်ဘူးလို့ထင်ပါတယ်
အခုအာဆီယံနိုင်ငံတွေကိုပေါ့နော်အမေရိကန်တွေမကောက်တရုတ်ကပါချင်းကပ်လာရအောင်လဲတွေ့ရပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟိုပလင်ကန်ကအစောပိုင်းနဲ့ကပြောထားတာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ထိထိကြောက်ကြောက်ဖြစ်အောင်တိုက်တွန်းသွားမယ်အာဆီယံကိုတိုက်တွန်းသွားမယ်ပေါ့အဲ့လိုလဲပြောဆိုထားပါတယ်အဲ့တော့အာဆီယံအနေနဲ့ဒီပေါ်မှာဘလောက်ထိလိုက်နာနိုင်ကြည်ရှိပါလဲ
အာဆီယံဟာမြန်မာနိုင်ငံရေးကိုအမေရိကန်နဲ့ပုံပြီးအလေးနဲ့ထားတယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်ပြောဖို့မလိုပါဘူးတကယ်တော့အမေရိကန်ပြောတာတည်းသူတို့ခြံထားတဲ့သူတို့ကပုံပြီးထိထိရောက်လုပ်တာဖြစ်ပါတယ်ဆိုတော့အမေရိကန်ကတော့မပြောမကောင်းလို့ပြောတာသာဖြစ်ပါတယ်နောက်ပြီးအာဆီယံဆွေးနွေးပွဲကိုအမေရိကန်နိုင်ငံကြီးဝန်ကြီးလက်တက်တဲ့ဆိုတာကသူတို့အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေရုရှားလည်းပါမယ်တရုတ်လည်းပါမယ်အဲ့မှာတွေ့ရတဲ့အခါမှာကျွန်တော်စောစောကပြောခဲ့တဲ့သူတို့နိုင်ငံကြီးချင်းချင်းမဟာဗျူဟာအပြိုင်မှုတွေနဲ့ပတ်သက်ပြီးတော့အချိန်နဲ့ပြောပါလိမ့်မယ်ဒီမှာအစ်တောင်အချက်မှာဖြစ်နေပြိုင်ပွဲတွေကိစ္စဒီကိစ္စကိုသူတို့အလေးနဲ့ထားပြောမှာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်အလေးနဲ့ထားပြောပါဆိုပြီးအာဆီယံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးပြောတဲ့စကားကတော့စိတ်ထိရောက်မယ်လို့မထင်ပါဘူးအာဆီယံကသူ့သဘောဆန္ဒနဲ့သူအစကတည်းကလူဖို့ဆိုတာအတတ်နိုင်ဆုံးကြိုးစားနေတယ်လို့ကျွန်တော်မြင်ပါတယ်အဲ့
တော့အခုဒီအာဆီယံမှာပေါ့နော်ဟိုအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကိုအဓိကသွားနေရလဲတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံဟာတရုတ်အတွက်ဟိုမဟာဗျူဟာကျတဲ့နေရာမှာရှိနေပါတယ်ဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်လည်းဒါအရေးပါတဲ့နေရာမှာရှိတယ်ပေါ့နော်ဒီတော့မြန်မာအရေးကရောအရေးပါတဲ့နေရာတစ်ခုမှာထားပြီးတော့ဆွေးနွေးဖို့တင့်တယ်လို့ထင်ပါလား
ဟုတ်ပါတယ်မှန်တယ်မြန်မာဟာအရေးပါပါတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဒီတရုတ်နဲ့အမေရိကန်ဖြစ်နေကြမှာမြန်မာအရေးကိုသူတို့ကအဓိက focus မလုပ်ဖက်နဲ့တရုတ်ပြည်မြန်မာနိုင်ငံတဆင်အိန္ဒိယသမုဒ္ဒရာတွေကိုထပ်ပေါက်ရလာရင်ဒါကိုဘာပိတ်ဘယ်လိုပိတ်မလဲဒီဟာကိုသူတို့အဓိကထားစင်တာမြန်မာနိုင်ငံကိုသူတို့လမ်းကြောင်းအဖြစ်သုံးမယ်ပေါ့လေရခိုင်ဘက်ကတဆင်အဲ့ဒီဟာကိုဘယ်လိုပိတ်ဆို့ရမလဲဆိုတာကိုအဓိကဒါကိုဘယ်လိုတုံ့ပြန်ရမလဲဆိုတော့သူတို့ဒါ Quad လေးနိုင်ငံအာရှပလဲပစိဖိတ်ဒီပေါင်းပြီးတော့လုံခြုံရေးတွေပါစီမံရတယ်အဲ့လို Anchors လုပ်ကြတယ်ဆိုတော့အဲ့ဒီဟာတွေကိုအဓိကထားတာပါမြန်မာဒီအထက်မှာနယ်မြေအဖြစ်အခြေခံတရားတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒါထပ်ပြီးတော့ဆွေးနွေးရတာဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်နာစီအဓိကမဟုတ်ပါဘူးမြန်မာထဲမှာဘယ်လိုအပြောင်းလဲဖြစ်ရမလဲဆိုတဲ့ကိစ္စဟာအဓိကသလိုထားတဲ့ကိစ္စမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ
်အာဆီယံအဖွဲ့ဝင်တွေအပြင်ဒီတရုတ်တို့အိန္ဒိယတို့ကရောမြန်မာအရေးမှာဘလို့အခန်းကဏ္ဍအနေဥဆောင်ပြီးတော့ပါဝင်နိုင်ပါလေ
အိန္ဒိယကတော့ဒါဘယ်ခေါ်မလဲအဲ့ဒါကို ဘာမှရေးလိုက်ငါလိုက်သူကမျောပြီးလိုက်နေတဲ့နိုင်ငံမှာသူက initiative ယူပြီးတော့ဘယ်မှပြောတယ်မဟုတ်ပါဘူးဘုရားပြောရင်လည်းဘုရားကိုလိုက်သွားပါညာလုပါတယ်တရုတ်ကသိအရေးကြီးပါတယ်မြန်မာနိုင်ငံပတ်သက်လို့သူကတော့သိအလေးနဲ့ထားတယ်မဟာပြောကြတဲ့နိုင်ငံအဖြစ်နဲ့သူကမြန်မာကိုအလေးနဲ့ထားတယ်သို့တော်လည်းပဲအခုတရုတ်ရဲ့ပုံစံကြီးကသူကလည်းငိုစားယူစားခေါ်မလားမသိဘူးဟိုဘက်ကလည်းမြောက်ပေးဒီဘက်ကလည်းမြောက်ပေးတယ်အခုစစ်ကောင်စီကလည်းသူတို့အားပေးနေလို့ပဲစစ်ကောင်စီကိုတိုက်ခိုက်နေတဲ့အထူးသဖြင့်တိုင်းရင်းသားအင်အားစုတွေလည်းသူတို့လည်းနဲ့ဖြစ်ပြနေဆိုတော့တရုတ်ကမြန်မာနိုင်ငံအခြေအနေကိုဒီဆက်အနာသိမ့်ပြီးတော့ပထမတစ်နေ့လောက်တော့စောင့်ကြည့်ရင်တူတယ်ပေါ့ဒါပေမဲ့ဘာမှထူးမလာတဲ့အခါမှာတော့ဒီတိုင်းပဲဆက်သွားလိမ့်မလားမသိဘူးဆိုတော့ငါတို့ကနှစ်ဖက်လုံးနဲ့မလွတ်အောင်ထိတ်ထားမှဖြစ်မယ်ဆိုပြီးတော့သူတို့လင်းနဲ့နှစ်ဖက်နင်းထားတဲ့သဘောလို့သုံးသပ်မိပါတယ်ပြောချင်းအဲတရုတ်ရဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအဲ့တော့ဒီဟူပိုဆိုးလာနေတဲ့မြန်မာနိုင်ငံအခြေအနေကပေါ့ဟိုအာဆီယံအတွက်အပြေရှာဖို့စိန်ခေါ်မှုတစ်ခုများဖြစ်နေပါလားအဲ့တော့ရေရှည်မှာဘယ်လိုနည်းလမ်းတစ်ခုရှိနိုင်ပါမလဲ
စိန်ခေါ်မှုတစ်ခုဖြစ်ပါတယ်အာဆီယံအတွက်မြန်မာပြည်သူတွေအတွက်ကတော့သိကြည့်မှာအခက်အခဲပါပဲဒီကိစ္စရေရှည်ကိုပြောရင်တော့အချိန်တော့ယူမှာပေါ့လေဒါပေမဲ့ကျွန်တော်များသောအားဖြင့်ဒီမေခွန်းကိုကျွန်တော်အရင်မေးခဲ့ဘူးတဲ့မြန်မာရေးကျွမ်းကျင်တဲ့ပညာရှင်တွေကိုကျွန်တော်မေးဘူးပါတယ်ဆရာကြီးတို့ကခင်ဗျားတို့ကမြန်မာနိုင်ငံပြဿနာဘလောက်အရေးကြီးရဲ့ခက်ခဲရဲဆိုတာပြောတယ်။ဆရာမကယောဂတစ်ခုရဲ့အခြေအနေကိုပြောပြနေရင်တူတယ်။အဲ့ဒီယောဂကိုကြောက်အောင်ဘယ်လိုကူရမလဲဆိုတော့ဆေးလေးပါလေညှို့ပါလားဆရာကြီးဆိုကြတော့မေးဘူးတယ်။အဲ့ဒီပုဂ္ဂိုလ်ကဘာပြောလဲဆိုတော့အဲ့ဒီအဖြေပြင်းတော့မင်းတို့တိုက်ပြီးလဲကောင်းသွားပြီဘောကွာယောဂအခုအဲ့ဒီဟာကိုမတွေ့နိုင်လို့ခက်တာပဲဆိုပြီးတော့ပြောရပါတယ်ဆိုတော့စိတ်မကောင်းစွာနဲ့ပဲအဲ့လိုပြောမှဖြစ်ပါတယ်။ဒါမဲ့ဒီမြန်မာနိုင်ငံပြဿနာပြည်လဲရေးအတွက်ပြည်ပရဲ့ကူညီဆောင်ရွက်မှုကိုအားထားရမယ်ဆိုရင်တော့အာဆီယံဟာအားထားလောက်ဆုံးအဖွဲ့အစည်းဖြစ်ပါတယ်ဒေသတွင်းအဖွဲ့လည်းဖြစ်တယ်အာဆီယံထဲမှာအင်ဒိုနီးရှားနိုင်ငံဟာအားထားလောက်ဆုံးနိုင်ငံဖြစ်တယ်လို့ပြောမှာဖြစ်ပါတယ်ဘာကြောင့်လဲဆိုရင်အင်ဒိုနီးရှားဟာမြန်မာလိုပဲဆီယနာရှင်စတေကိုဖျက်ဆီးပြီးတော့ဒီမိုကရေစီအဖြစ်နဲ့အောင်မြင်မြင်တည်ဆောက်ထူထောင်နေတဲ့နိုင်ငံဖြစ်ပါတယ်အာဆီယံအဖွဲ့အတွင်းမှာရောနိုင်ငံတကာအစိုင်းအဝိုင်းမှာပါအတော်လေးဩဇာအာဏာတက်လာတဲ့နိုင်ငံလည်းဖြစ်ပါတယ်ဆိုတော့သူတို့ဟာသူတို့နိုင်ငံရဲ့စင်လာ ਉਹ ထိုင်ကျင်တဲ့အနေနဲ့သော်လည်းကောင်းမြန်မာနိုင်ငံမှာသူတို့လိုပုံစံမျိုးဖြစ်စေခြင်းနဲ့အာဆီယံနိုင်ငံတွင်းမှာဒီမိုကရေစီအင်အားစုထူးတွလာခြင်းနဲ့တွစေခြင်းနဲ့ဆိုရက်စစ်နာဆန္ဒနဲ့သော်လည်းကောင်းအင်ဒိုနီးရှားကတော့ပို့ပြီးရောအတက်တော်လှုပ်ဆောင်နိုင်မယ်လို့ထင်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအာဆီယံဥက္ကဋ္ဌဖြစ်ဆက်လက်ဆောင်ရွက်ရမယ့်သက်တမ်းကလည်းသိမကြံတော့ပါဘူးဆိုတော့တော်လင်းတော့မျှော်လင့်ပါတယ်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်ညီမ။ဟုတ်ကဲ့ပါ။ကျေးဇ
ူးများကြီးတင်ပါတယ်ဆက်လက်ဆောင်ရွက်ပါမယ်။
ကျေးဇူးပါ